သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတောရရှိမြောက်ဩဂတ်လ12ရက်တနင်္လာနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတော်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများ Queensland မှာရဟယင်ပြတ်ကျရဟယင်ဒဇင်သည် Queensland ရဲ့မြောက်ဖက်ဆုံးရှိဟိုတယ်တစ်ခုရဲ့ခေါင်းမိုးပေါ်သို့ August 12ရက်နေ့ကပြတ်ကျခဲ့ပါတယ် Cairns Kathleen Dannenshi Queensland Lunatin ကြီးကြပ်ရေးမှုသည်လူ300မှ400ကျားကို Double Tree Hotel မှာဘေးလူရာသို့ရွှေ့ပြောင်းပေးခဲ့ပါတယ်Queensland ရဲတပ်ဖွဲ့များကအရာရှိများကို August 12ရက်နေ့နဲ့တနင်္ဂနွေ50ခန့်တွင်အခင်းဖြစ်ရာသို့ခေါ်ယူခဲ့ပါတယ်။မြေပြင်ပေါ်ရှိလူများထိခိုက်ဒဏ်ရာရမှုမရှိကြောင်း၎င်းကပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုများကိုဆက်လက်လုပ်ဆောင်နေသဖြင့်၎င်းနေရာကိုပိတ်ထားတယ်လို့ဆိုပါတယ်။2024 Paris Olympic ပိတ်ပွဲချင်းပါပြင်သစ်နိုင်ငံ Paris မြို့မှာသတင်းနှစ်ပတ်ကျော်ကြာခဲ့တဲ့အိုလံပစ်အားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားကျင်းပခဲ့ပြီးအိုလံပစ်အားကစားပွဲအလံကို2028ຫນွေရာသီအိုလံပစ်ကစားပွဲကိုလက်ခံကျင်းပမယ်လော့စ်အန်ဂျလစ်မြို့ဝင်ထံရွှေ့ပြောင်းပေးခဲ့ပါတယ်ဟောလိဝုဒ်မင်းသားတွမ်ခရူးစ်ကလည်း Mission Impossible ရုပ်ရှင်ထဲကအတိုင်းအားကစားရုံခေါင်းမိုးကနေဆင်းလာပြီးအဲလီမြို့တော်ဝင်ထံကအိုလံပစ်ကလံကိုလက်ဆင့်ကမ်းယူပါတယ်နောက်အားကစားယုံကြည်ကနေစိုက်ကယ်နဲ့ထွက်ခွာပြီးအမေရိကန်ပြည်ထောင်စု LA Music တည်ဆောင်လာတဲ့ဇာဝင်ခံပုံစံရိုက်ကူးလွှင့်ထုတ်သွားပါတယ်။အိုလံပစ်အားကစားအလံကိုအမေရိကန်ပြည်ထောင်စု LA ကိုလွှဲပြောင်းလိုက်တဲ့တင်ဆက်မှုအဖြစ်အဆိုတော် Billie Eilish နဲ့တခြား American ဆိုတော်တွေလည်းပါဝင်ခဲ့ပါတယ်။အိုလံပစ်အားကစားပြိုင်ပွဲပိတ်ပွဲတွင်ကမ္ဘာနိုင်ငံအရရက်ကထောင်နဲ့ချီတဲ့အားကစားသမားတွေတက်ရောက်ခဲ့ပါတယ်။အားကစားရုံအပြင်ဘက်မှာလည်းအားကစားပရိသတ်တွေစုဝေးခဲ့ကြပါတယ်။ပရိသတ်2000ထက်တက်ရောက်ခဲ့ပါတယ်။ Paris Olympic ပြိုင်ပွဲမှာတော့ American ပြည်ထောင်စုကရွှေတဆိပ်40၊ငွေတဆိပ်44၊ကြေးတဆိပ်42ခုစုစုပေါင်းစုတဆိပ်126စုနဲ့ထိတ်မှရှိခဲ့ပါတယ်။တရုတ်နိုင်ငံကရွှေတဆိပ်40၊ငွေတဆိပ်28ခုကြေးတဆိပ်24စုစုပေါင်း90စုနဲ့ဒုတိယနေမှာရှိပါတယ်။အဲဒီနောက်မှာတော့ Britain, Printhit, Australia, Japan, Italy တို့ကစုတဆိပ်ရရှိမှုထိတ်မှရှိခဲ့ကြပါတယ်။ Britain ရဲများရွှေပြောင်းအခြေချစန့်ကျင်ရေးအထူးကယုံများပုံမမဖြစ်ပွားစေရန်ကြိုးပမ်း Britain ရဲများသည်ရွှေပြောင်းနေထိုင်သူများကိုစန့်ကျင်တဲ့အထူးကယုံများပုံမမဖြစ်ပွားစေရန်ကြိုးပမ်းနေပြီးလေယာဉ်စုံအုပ်စုများသည်နိုင်ငံတော်ဝန်ရှိခေလွန်ကွင့်စင်တာများနှင့်လူဝင်မှုကြီးကြပ်ရေးဥပဒေကံပဏီများကိုပြစ်မှတ်ထားရန်စီစဉ်လျက်ရှိပါသည်။အင်္ဂလန်နိုင်ငံအနောက်မြောက်ပိုင်းဆောက်ပေါ့တွင်ဓားဖြင့်တိုက်ခိုက်မှုတွင်မိန်းကလေး၃ဦးသေဆုံးပြီးနောက်ပြီးခဲ့တဲ့သတင်းပတ်တွင်အကြမ်းဖက်မှုများစတင်ဖြစ်ပွားခဲ့ပါသည်။ပြီးခဲ့တဲ့သတင်းပတ်တွင်လူမှုကွန်ရက်ပေါ်မှသတင်းမှများတင်ဆက်ပေးမှုကြောင့်အကြမ်းဖက်မှုများစတင်ဖြစ်ပွားခဲ့ပါသည်။တန်တရားရှိလူသက်သမားကိုအစ္စလာမိတ်ရွှေပြောင်းအခြေချဖြစ်သူအဖြစ်အွန်လိုင်းပေါ်မှာသတင်းမှားများကြောင့်ဆန္ဒပြမှုများကိုမီးထိုးပေးခဲ့ပါတယ်။အထူးကျွမ်းကျင်သောလူဝင်မှုကြီးကြပ်ရေးဥပဒေကံပဏီများနဲ့ရွှေပြောင်းအကူစင်တာများသည်ဘေးကင်းမှုအတိုင်းအတာဖြင့်၎င်းတို့ရဲ့တကားများကိုပိတ်ပင်ထားပါတယ်။မြူရော်ရဲ့ကော်မရှင်နာမင်းကြီးမတ်ရော်လီက UK ရုပ်သံသတင်းဌာန Sky News ကိုပြောကြားခဲ့ပြီးအရာရှိများသည်အခြေအနေနဲ့လိုက်လုံးကြီးထွေလှုပ်ဆောင်နေကြောင်းပြောကြားသွားပါတယ်။လူမျိုးရေးမခွဲခြားဖို့ဗြိတိန်မှာထောင်ချီဆန္ဒပြတောင်းဆိုဗြိတိန်နိုင်ငံတော်လွှမ်းမှာစနေနေ့ကလူမျိုးရေးခွဲခြားမှုမရှိစေဖို့ထောင်နဲ့ချီပြီးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ South Pole မှာမိန်းကလေး၃ဦးဓာတ်ထုတ်အသက်ပြတ်ခံရတဲ့နောက်လက်ရဆောင်ရောက်သူတွေကမွတ်စလင်တွေနဲ့ပြောင်းရွှေ့အခြေချသူတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာတာကိုစန့်ကျင်ဆန္ဒပြကြတာဖြစ်ပါတယ်။ London, Glasgow, Belfast, Manchester အပါအဝင်မြို့ရွာအတော်များများမှာလူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ပ ဘုတ်သူနေကလည်းလေယာစွန်ဝါရီတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့် Belfast အပါဝင်နေရာတရားစင်ကျော်လောက်မှာအချမ်းဖက်မှုတွေနဲ့မငြိမ်မသက်မှုတွေဖြစ်ခဲ့ပါတယ်။ဇူလိုင်လ29ရက်ကဖြစ်ပွားခဲ့တဲ့ဓာတ်ထိုးတပ်ဖြတ်မှုနောက်ပိုင်းမှာဒါဟာရွှေ့ပြောင်းခြေချလာတဲ့မွတ်စလင်ရဲ့လုံရဖြစ်လူမှုမီဒီယာမှာမှားယွင်းပုံဖော်မှုတွေကြောင့်အခုလိုအချမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။စူပူသူတွေကမွတ်စလင်ဘလီဝုဒ်ကျောင်းတွေပြောင်းရွှေ့အခြေချသူတွေနဲ့ဆက်နွယ်နေတဲ့ဟိုတယ်တွေအပြင်လုံခြုံရေးရဲတွေရဲကားတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်ပြီးစူပူမှုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူ900ကျော်ရှိနေပြီဖြစ်ပါတယ်။အိုင်လန်မြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကုန်ကစပြီးအခုချိန်ထိစူပူလှုပ်ရှားမှုတွေရှိနေစေဖြစ်ပါတယ်။စနေနေ့မနေ့ပိုင်းမှာပဲ Belfast အရှေ့ဘက် Newtowners မှာရှိတဲ့ဘလီဝုဒ်ကျောင်းတစ်ခုမှာမီးလောင်ပုံးနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့လို့မြောက်အိုင်လန်ရဲဌာနအဆောက်အုံနဲ့နေရန်တွေမှာမချေနှက်တဲ့စာတွေကို Graffiti နဲ့ရေးထိုးခဲ့ကြပါတယ်။စနေနေ့က Belfast မှာခွဲခြားဆက်ဆံမှုမလုပ်ဖို့ဒေသခံ 9,000 လောက်ကစုဝေးဆန္ဒပြခဲ့ပါတယ်။လန်ဒန်မှာတော့ပါလီမန်အဆောက်အုံရှိရာကိုရာနဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီစဉ်သတင်းတူ news flash များကိုပိုမိုကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါတို့မို့ဝင်ရောက်နားဆင်ကြည့်ပါ
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ